ဒီဥဆွေအောင်ဆန့်ကျင်တဲ့အနေနဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်ဆန္ဒပြကြသူတိဘက်လူမျိုးတွေရဲ့ဆွေမျိုးသားချင်းတွေနဲ့ဆက်နွယ်သူတွေကိုပြင်းပြထန်ထန်ရေးယူဖို့စီချွန်ပြည်နယ်အာနာဝင်တွေကအမိန့်တရထုတ်ပြန်လိုက်ပါတယ်။တရုတ်အင်တာနက်ဆန္ဒနာတွေပေါ်မှာပြန့်နှံ့ခဲ့တဲ့ရူဂိုင်းခရိုင်အာနာဝင်တွေရဲ့အပိုက်15ဘိုက်ပါအမိန့်စာထဲမှာတော့ကိုယ့်ကိုယ်ကိုတတ်သိကြသူတွေရဲ့ဆွေမျိုးတွေပတ်ဝန်းကျင်တိုင်ဝမ်နဲ့ကိုယ်ကိုယ်ရဲ့ဖခင်ကြောင့်တွေကအရေးယူဖို့ညွှန်ကြားထားတာပါ။မြင်းနဲ့ပိုက်ဆိုင်မှုကိုသိစေတာအများပြည်သူနဲ့သက်ဆိုင်တဲ့ဌာနတွေရဲစစ်တပ်စတဲ့ဖွဲ့စည်းတွေမှာတာဝန်ထမ်းဆောင်ခွင့်တွေကိုတားမြစ်ရေးယူဖို့လည်းညွှန်ကြားချက်မှာထည့်သွင်းထားပါတယ်။အမိန့်အသစ်ကိုဘယ်သူထုတ်ပြန်ခဲ့တယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိရပါပေမဲ့ခရိုင်ရုံးတာဝန်ရှိသူတယောက်ကတော့ညွှန်ကြားချက်ထုတ်တာမှားယွန်းတယ်လို့မမြင်ကြတဲ့အကြောင်း VOE ကိုပြောဆိုခဲ့တာပါ။ဒီပဲရေးချွန်းချင်းသူတချို့ကတော့အမိန့်အသစ်ကမကျေနပ်ချက်တွေကိုစွပေးတယ်လို့ဖြစ်နေတယ်လို့သုံးသပ်နေကြပါတယ်။တရုတ်နိုင်ငံတွင်ကတိဘက်လူမျိုးတွေအစဉ်ဆက်နေထိုင်ရာဒေသတွေမှာအဆုံးစီရင်ဆန္ဒပြခဲ့သူပေါ်မှာ2009ခုနှစ်ဖေဖော်ဝါရီလကစလို့226ယောက်ထက်မနည်းရှိနေကြတာပါ။အိန္ဒိယခြေဆိုင်အဝေးရောက်တိဘက်လူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Central Tibetan Authority ကတော့ဒီလိုပြင်းထန်တဲ့ကန့်ကွက်မှုမျိုးတွေကိုအားမပေးကြောင်းပြောဆိုထားပေမဲ့တရုတ်ဆိုရကတော့တိဘက်ဘုန်းတော်ကြီးဒလိုင်းလာမကိုယ်တိုင်နောက်ွယ်ကသွေးထုတ်နေတယ်လို့ဆွဆွဲထားတာလည်းဖြစ်ပါတယ်။